အမေရိကန်နိုင်ငံရဲ့ပြည်နယ်6ခုမှာသမ္မတလောင်းရွေးချယ်ရေးပဏာမရွေးကောက်ပွဲတွေကျင်းပဖို့ရပ်ပိုင်းတာလိုတော့ချိန်မှာဒီမိုကရက်တစ်ပါတီသမ္မတလောင်းနှစ်ယောက်ဖြစ်တဲ့ Hillary Clinton နဲ့ Bernie Sanders တို့နှစ်ယောက်အပေါ်ထောက်ခံမှုကတိတ်မကွာပဲအကြိမ်တည်းဖြစ်လာနေတယ်လို့လူထုစစ်တမ်းတွေကပြနေပါဗျာ။ကယ်လီဖိုးနီးယားပြည်နယ်မှာကြာသပတေးနေ့ကနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးပြောကြားခဲ့တာမှာတော့ Hillary Clinton ကသူမရဲ့အတွေ့အကြုံကိုအဓိကထားပြောကြားသွားခဲ့ပြီး Republican Party ရဲ့ Donald Trump ကိုသာရွေးကောက်တင်မြှောက်မယ်ဆိုရင်ဒါဟာသမိုင်းတင်ကြပ်ရစ်မဲ့အမှားဖြစ်တယ်လို့ပြောလိုက်ပါတယ်။ VOA သတင်းတောက်ဇလာတိကဟုတ်ကဲ့သတင်းဆောင်ပါကိုကိုရနိုင်ငံပြောပြပေးပါမယ်ရှင်
။ Donald Trump ဟာသမ္မတရာထူးအတွက်ပြင်ဆင်ထားတာမရှိသလိုသမ္မတဖြစ်ဖို့လိုအပ်တဲ့အသိပညာဗဟုသုတတည်ငြိမ်မှုနဲ့ကြီးမားတဲ့တာဝန်ယူမှုတွေမရှိတာကြောင့်ပင်ကိုဇရိုက်ရလည်းသမရဖြစ်ဖို့မတင်တော်ဘူးလို့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့မှာဂျွန်လနေ့ကလုပ်တဲ့မဲဆွယ်စည်းရုံးရဲ့အတွင်းဟီလာရီကလင်တန်ကပြောလိုက်ပါတယ
် Donald Trump's ideas aren't just different they are dangerously incoherent
Donald Trump ရဲ့စိတ်ကူးတွေကတကယ်ကိုတခြားသက်သက်ကြီးဖြစ်နေပြီးတော့ကြောက်စရာကောင်းလောက်အောင်ကိုရှုပ်ထွေးလွန်ပါတယ်သူဟာတွေကစိတ်ကူးတွေလို့တောင်ပြောလို့မရပဲယုတ်တိမရှိတဲ့ခက်ကြံကြံပြောဆိုတာတွေပုဂ္ဂိုလ်ရေးဆန်းဆန်းကိစ္စတွေပြောင်းကြကြလိမ်ညာပြောဆိုတာတွေဒါဖြစ်ပါတယ်
။စကားကိုတုံးတိတိနဲ့အတဲတို့ပြောတတ်တဲ့စီးပွားရေးသမားဒေါ်နယ်ထရမ့်ဟာနျူကလ িয়ার လက်နက်လိုထိတ်တန့်ရှိုးဝက်ကိစ္စနဲ့ပတ်သက်ပြီးတော့လည်းယုံကြည်လို့မရနိုင်ကြောင်းဘာကြောင့်လဲဆိုတော့သူဟာဒေါသထွက်လွယ်တဲ့သူတယောက်ဖြစ်တဲ့အတွက်တယောက်ယောက်ကသူ့ကိုအလွယ်တကူရန်ဆလိုက်တာနဲ့စစ်ဖြစ်သွားနိုင်တယ်လို့လည်းဟီလာရီကလင်တန်ကပြောလိုက်ပါတယ
်။ This is a man who said that more countries should have nuclear weapons including Saudi Arabia
ဒီလူကဘယ်လိုလူလဲဆိုတော့ Saudi Arabia အပါအဝင်နောက်ထပ်တခြားနိုင်ငံတွေလည်းနျူကလ িয়ার လက်နက်ပိုင်ဆိုင်တင်တယ်လို့ပြောတဲ့လူပါပြီးတော့အနေတိုးတက်ဖွဲ့တဲ့ကျမတို့ရဲ့မဟာမိတ်တွေကိုပြစ်ပယ်ဖို့ချင်းချောက်တဲ့သူပါအဲ့ဒီမဟာမိတ်နိုင်ငံတွေဟာအကြမ်းဖက်သမားတွေကျမတို့ကိုလာမတိုက်ခင်ကတည်းကပြည်ပမှာအကြမ်းဖက်သမားတွေကိုနိုင်နှင်းဖို့ကျမတို့နဲ့အတူလုပ်တဲ့နိုင်ငံတွေပါ
ဒါပြင် Donald Trump ဟာ American နိုင်ငံရဲ့စီးပွားရေးကိုလည်းသူ့ရဲ့ကာစီနိုတချို့ကျွတ်ချုံကြပြီးဒေဝါလီခံလိုက်ရတယ်လို့ဖြစ်အောင်ဖျက်ဆီးပစ်လိုက်နိုင်တယ်လို့ပြောလိုက်ပါတယ်။ Donald Trump ကတော့ Hillary Clinton ရဲ့လှုပ်ဆောင်ချက်တွေဟာဆိုးွားပြီးတော့သူမဟာသမရပုံမပေါက်ဘူးလို့ Twitter ဆော်မျက်နှာကနေချက်ချင်းပဲတုံ့ပြန်လိုက်ပါတယ်။ Democrat တွေက Donald Trump ကိုဝေဖန်တယ်လို့ပဲ Republican အတော်များများကလည်းတိတ်မကြသေးခင်ကာလတွေအထိ Donald Trump ကိုဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့ Donald Trump ကိုလူတွေရဲ့ထောက်ခံမှုတွေပိုများလာတဲ့နဲ့အမျှသူဟာ Republican Party အတွက်သမရနေရာကိုပြန်ရအောင်လုပ်ဖို့အတွက်တခုတည်းသောအခွင့်အရေးဖြစ်တယ်လို့အတော်များများကအခုခါမှာရှုမြင်လာကြပါတယ်။မနေ့ကြာသပတေးနေ့ကတော့ Republican Party ရဲ့အောက်လွှတ်တော်စဘာပတိ Paul Ryan က Donald Trump ကိုထောက်ခံတယ်လို့တရားဝင်ကြေညာခဲ့ပါတယ
်။ It is no secret that Donald Trump and I have had some disagreements.It's no secret that we've from time to time clashed on an issue.
တော်တော်လေးကျွန်တော်နဲ့ကြားမှာသဘောမတူညီမှုတွေရှိရဲဆိုတာကတော့အားလုံးလည်းသိပါတယ်။တချို့ကိစ္စတစ်ခုနှစ်ခုလောက်မှာသူနဲ့ကျွန်တော်နဲ့ထိတိုက်တွေ့ခဲ့တဲ့အချိန်တွေရှိရဲဆိုတာလည်းလျှို့ဝှက်ချက်မဟုတ်ပါဘူး။ဒါကလူတွေကြားထဲမှာလည်းဖြစ်လေဖြစ်တာရှိသလို Republican Party ဝင်တွေကြားမှာလည်းဖြစ်ပါတယ်။မေးစရာတစ်ခုကတော့ကျွန်တော်တို့အနေနဲ့လာမယ့်ရွေးကောက်ပွဲကာလမှာကျွန်တော်တို့ရဲ့ပါတီကိုအင်အားပြည့်နဲ့တစုတစည်းတည်းဖြစ်အောင်အမှန်တကယ်လုပ်နိုင်မလားဆိုတာပါပဲ။
တချိန်တည်းမှာပဲ Hillary Clinton ဟာ Democratic Party ရဲ့သမရလောင်းအဖြစ်ရွေးခံရဖို့အတွက် Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders နဲ့အကြိမ်နဲ့ရှင်ပြိုင်နေရသေးဖြစ်ပါတယ်ခင်ဗျာ